This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပြီရှင်
Radio NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘီဆီယာနာရှင်ဘီတို့မှခင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်ပါခင်ဗျာ။အခုချိန်ကစပြီး Radio NUG မနက်ပိုင်းထုတ်လွှင့်မှုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီရီသတင်းကောက်နှုတ်ချက်တွေကိုတော့ကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်အောက်တိုဘာလ16ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါမယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့အမှတ်13392လူပီနေကြားဆောင်တက် KIA နဲ့ပူးပေါင်းတက်များတိမ့်ပတ်ရရှိတဲ့သတင်းကိုတင်ပြပေးပါမယ်အောက်တိုဘာလ15ရက်နေ့နေ့လယ်12နာရီမိနစ်40ခန်းမှာကချင်အထူးဒေသတစ်ချီဖွေပန်ဝါလမ်းပေါ်ကလူပီလောက်ပြည်ပြည်သူစစ်နဲ့နေကြားဆောင်တက်13392တက်ရင်တစ်ခုလုံးကို KIA နဲ့ပူးပေါင်းတက်များအပိသက်တိမ့်ပိုက်လိုက်ပြီလို့ကချင်စီးရီးသတင်းများအရာသိရပါတယ် KIA တက်တွေဟာအောက်တိုဘာလ14ရက်နေ့ညနေပိုင်းလောက်ကနေလူပီတက်ရင်တဲဝင်ရောက်နိုင်ခဲ့ပြီးတော့တက်ရင်တဲမှာရှိတဲ့ကာကင်းစခန်းတချို့ကိုတိမ့်ပိုက်ထားနိုင်ကအောက်တိုဘာလ15ရက်နေ့မှာအပိသက်တိမ့်ပိုက်နိုင်ခဲ့တာပါလူပီနေကြားဆောင်တက်13392တက်ရင်ကို KIA တက်တွေအောက်တိုဘာလ10ရက်နေ့မှာစတင်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ငားရဲ့အကြမှာရရှိခဲ့တဲ့အမှတ်13392လူပီနေကြားဆောင်တက်ဌာနချုပ်ဟာပန်ဝါမြို့နဲ့စေမိုင်ကန်အကွာမှာတည်ရှိကပန်ဝါမြို့တစ်ခုလုံးကိုအဓိကကာကွယ်ပေးနေတဲ့ရှေ့တန်းတက်ရင်အကြီးတစ်ခုဖြစ်တယ်လို့သိရပါတယ်နေကြားဆောင်တက်ဖွဲ့ဝင်တွေတဲကအများစုဟာမကြသေးမီကစစ်သားအဖြစ်စုဆောင်းခံရပြီးတော့ရဲ့အနေငယ်သာတင်နန်းပေးထားတဲ့စစ်သည်တွေများတယ်လို့သိရပါတယ် KIA တက်တွေနေမြေရှင်းလင်းရေးတွေလှုပ်ဆောင်နေကလက်နက်ခဲယမ်းများတင်စီရရှိပြီးတော့ကချင်အလံစိုက်ထူထားတယ်လို့သိရပါတယ်ပန်ဝါမြို့အထိပြည်သူစစ်နဲ့နေကြားဆောင်တက်တွေရဲ့ငွေကြေးကောက်ခံတဲ့ဂိတ်နေရာတွေနဲ့ပန်ဝါဘူဟာဂုံးတစ်ခုသာကျန်ရှိတော့တယ်လို့လည်းသိရပါတယ်13392ပြည်သူစစ်ညွှန်မှုဈေးခေါင်တက်မှုလမ်းကျောဆောင်တိန်တူဒဏ်ရာအပြင်းထန်နဲ့တရုတ်ပြည်နဲ့ပြည်သွားပြီးတော့ဇာကုံတင်ရင်သားအဖာတို့ကတော့တရုတ်ပြည်ကတဆင့်မူဆေကိုပြေးပြီလို့သတင်းများထွက်ပေါ်နေပါတယ်ခင်ဗျာဆက်လက်ပြီးတော့တီဘောမျိုးသိန်းတိုက်ပွဲမှာစစ်ကောင်စီရဲ့လက်နက်ခဲယမ်းများဟာဝဇာလက်နက်ကြီးအပါအဝင်လက်နက်မျိုးစုံယာနဲ့ချီသိမ်းပိုက်ရရှိခဲ့တယ်လို့ TNL အတည်ပြုတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်တီဘောမျိုးသိန်းတိုက်ပွဲမှာစစ်ကောင်စီရဲ့လက်နက်ခဲယမ်းများဟာဝဇာလက်နက်ကြီးအပါအဝင်လက်နက်မျိုးစုံယာနဲ့ချီသိမ်းပိုက်ရရှိခဲ့တယ်လို့အော်တိုဘာလ15ရက်နေ့ TNL ကထုတ်ပြန်ဖော်ပြထားပါတယ်။တီဘောမျိုးနယ်မှာရှိတဲ့စစ်ကောင်စီတပ်ခလာရ23တပ်စခန်းအလုံးကိုအော်တိုဘာလ23ရက်နေ့မိုးလွယ်ပိုင်းတနအီအချိန်မှာတအောင်တက်မတော် BSLF TNL မှာအလုံးစုံဝင်ရောက်သိမ်းပိုက်နိုင်ခဲ့ပြီးဖြစ်တယ်လို့ဆိုပါတယ်။တီဘောမျိုးနယ်မှာရှိတဲ့တပ်စခန်းများကိုတအောင်တက်မတော် BSLF TNL မှာ1029စစ်စင်ရေးအပိုင်းနှစ်အတွင်းဇူလိုင်လ20ရက်နေ့မှစတင်တိုက်ခိုက်ခဲ့ပြီးတော့နှစ်လကျော်အကြာအော်တိုဘာလ23ရက်နေ့အထိစစ်ကောင်စီတပ်စခန်းများဖြစ်ကြတဲ့ခမာယ933ခမာယ934နဲ့ခလာယ23တပ်စခန်းရဲစခန်းအပါအဝင်အစိုးရဌာနဆိုင်ရာရုံးများအလုံးစုံသိမ်းပိုက်ရရှိခဲ့ပါတယ်။စစ်ကောင်စီတီဘောတပ်စခန်းများကိုတိုက်ခိုက်နေစဉ်အတွင်းစစ်ကောင်စီတပ်မှကြောင်တိုက်ခိုက်မှုစုစုပေါင်း Jet Fighter 105ကြိမ် Y-12 169ကြိမ်လက်နက်ကြီးဖြင့်1893ကြိမ် Rocket ဒုံးကျည်8ကြိမ်နဲ့ Howitzer 8ကြိမ်အသုံးပြုတိုက်ခိုက်ခဲ့ကတီဘောမြို့စစ်ကောင်စီတပ်မှထောက်ပို့ရင် Y-12 ဖြင့်89ကြိမ် Y-8 2ကြိမ် Mi-17 5ကြိမ်လက်နက်ခဲယမ်းများ440ထုပ်လာရောက်ကျဲချခဲ့တယ်လို့သိရပါတယ်တိုက်ပွဲကာလအတွင်းစစ်ကောင်စီရဲ့လက်နက်ခဲယမ်းများ Howitzer လက်နက်ကြီးအပါအဝင်လက်နက်မျိုးစုံ155လက်60မမ8လက်87မမ1လက်အာ RPG နှစ်လံဆက်လက်ကူးလက်မိုင်း KM မျိုးစုံအမြောက်အများနဲ့စစ်အုံဆောင်ပစ္စည်းများရှင်းလင်းသိမ်းဆည်းရမိပြီဖြစ်တယ်လို့အတည်ပြုဖော်ပြထားပါတယ်။စစ်ကောင်စီတီဘုံမြို့တပ်စခန်းကိုတအောင်တက်မတော် PSLF TNL နဲ့ဘူးပေါင်းတပ်ဖွဲ့တို့မှတိုက်ခိုက်နေစဉ်အတွင်းစစ်ကောင်စီရဲ့အရက်ဖက်ဥတီတိုက်ခိုက်မှုကြောင့်တီဘုံမြို့ဒေသခံ33ဦးသေဆုံးပြီးတော့80ဒဏ်ရာရစာတင်ကျောင်း2ကျောင်းနဲ့လူနေအိမ်48လုံးလေရင်ဘုံစားထိမှန်မီးလောင်ပျက်စီးသွားခဲ့ရပါတယ်။ဒါအပြင်စစ်ကောင်စီတပ်ရဲ့အတမတ်တွသွင်းခြင်းခံရပြီးတော့စစ်မှုတာဝန်ထမ်းဆောင်နေကြရတဲ့ရဲမေ88ဦးကိုလည်းဖမ်းဆီးရမိခဲ့ပြီးတော့တပ်မိသားစုဝင်များနဲ့အတူလူသားချင်းစာနာထောက်ထားသောအဖြစ်ပြန်လည်လွှတ်ပေးခဲ့တယ်လို့အတည်ပြုဆိုထားပါတယ်။2024ခုနှစ်အောက်တိုဘာလ23ရက်နေ့2029စစ်စင်ရေးအပိုင်းနှစ်အတွင်းတောင်းတက်မတော် PSLF TNL မှနောင်ချိုမြို့၊မိုးကုံမြို့၊မိုးမိန်မြို့၊ကြောင်မဲမြို့နဲ့တီဘောမြို့ကိုပစ္စမမြို့မြောက်အဖြစ်အလုံးစုံထိန်းချုပ်ထားပြီးဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့အနာမခကိုဒူးကျုပ်စူဝင်ရောက်ရှိစဉ် drone နှစ်စီးဖြင့်ဖောက်ခွဲတိုက်ခိုက်တဲ့တဲ့င်းကိုတင်ပြပေးပါမယ်။အော်တိုဘလ15ရက်နေ့မနက်10:30မိနစ်ခန့်မှာမုံရွာမြို့အခြေဆိုင်အနောက်မြောက်တိုင်းစစ်ဌာနချုပ်အနာမခတပ်အတွင်းကိုဒုတိယဗိုလ်ချုပ်မူကြီးစူဝင်ရောက်ရှိစဉ်ကာမီကာဇေ drone နှစ်စီးဖြင့်တိုက်ခိုက်ခဲ့ကြောင်းစလင်ဂျီ special task force drone team မှတဲ့င်းထုတ်ပြန်ထားပါတယ်။ဒူးကျုပ်စူဝင်နားနေရာစစ်ရုံးချုပ်ထဲကိုကာမီကာဇေ drone တစ်စီးဖြင့်၎င်းမနက်7:00ခွဲအချိန်မှာအနာမခတပ်တွင်ရှိဒူးကျုပ်စူဝင်ရဲ့ရဟရင်ရန်နာထားတဲ့နေရာကိုကာမီကာဇီ drone တစ်စီးဖြင့်၎င်းထပ်မံဖောက်ခွဲတိုက်ခိုက်ခဲ့ကြောင်းသိရပါတယ်။ဖောက်ခွဲတိုက်ခိုက်မှုအတွင်ထိရောက်စွာပောက်ကွဲမှုရှိခဲ့ပြီးတော့ဒုတိယအကြိမ်ထပ်မံတိုက်ခိုက်ပြီးတဲ့နောက်နာမခတပ်အတွင်မှရဟရင်တစ်စီးဖြင့်ကင်းပတ်ပြန်ဝဲကလုံခြုံရေးယူပြီးတဲ့နောက်ရဟရင်နှစ်စီးလည်းပြန်တက်မောင်းနှင်ထွက်ပြေးသွားကြောင်းသိရပါတယ်။စူပါတိုက်ခိုက်မှုကိုဒေါင်းတမန်စစ်စင်ရေးအဖွဲ့များဟာရှာထူဝန်ဤပညာတပ်ဖွဲ့ရဲ့ Team 3 PDAF ARD တိုင်းပကဖ drone တပ်ဖွဲ့နှင့်ရှာထူဝန်ဤပညာတပ်ဖွဲ့ရဲ့ Team 4 SSTF Eagle Wing Drone Force ပြည်သူ့ Drone Team အရာဝတီတိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ Union Brothers UB ပြည်သူ့အကျိုးဆောင်အဖွဲ့ငါတို့ထောက်ပို့အဖွဲ့ခွန်အားမျှပါ3,000ထောက်ပို့အဖွဲ့နဲ့ဒေသခံတရင်တပ်ဖွဲ့များပူးပေါင်းကာတိုက်ခိုက်ခဲ့ခြင်းဖြစ်ပြီးတော့ပြည်သူ့ကာကွယ်ရေးရဲဘော်များအထူးခိုင်မရှိဘေးကင်းစွာပြန်လည်ဆုတ်ခွာနိုင်ခဲ့ကြောင်းထုတ်ပြန်ထားပါရယ်ခင်ဗျာ။ဆလဘီတောင်ကုန်းမှာအကြံဘက်စစ်ကောင်စီလေးကြောင်းပြစ်ခတ်တိုက်ခိုက်မှုကြောင့်အရသာနှစ်ဦးထိခိုက်ဒဏ်ရာရတဲ့တဲ့င်းကိုတင်ပြပေးပါမယ်။အော်တိုဘား14ရက်နေ့ညနေပိုင်းမှာတောင်ကုန်းမြို့နယ်ပေါက်အင်းရွာတစ်ကိုအကြံဘက်စစ်ကောင်စီလေးကြောင်းပြစ်ခတ်တိုက်ခိုက်မှုကြောင့်အရသာနှစ်ဦးထိခိုက်ဒဏ်ရာရသွားတယ်လို့ဒေသသတင်းများအရသိရပါတယ်။ပေါက်အင်းရွာဖုန်ကြီးကျောင်းအနီးတစ်ဝိုက်ကိုဘုံကျဲခဲ့တဲ့အပြင်ဆက်တနက်နေ့ပါပြစ်ခတ်ခဲ့တာကြောင့်ဖုန်ကြီးကျောင်းနဲ့အနီးနားကနေအိမ်အချို့ပျက်စီးခဲ့တာအမျိုးသမီးနှစ်ဦးရဲ့လေကုပ်ဘေဘက်လက်နဲ့ညာဘက်တင်မားတို့ကိုဘုံစားထိမှန်ခဲ့တာကြောင့်စေကူတာမှုခံယူနေရတယ်လို့သိရပါတယ်။အကြံဘက်စစ်ရှုံးစစ်ကောင်စီဟာအရခဒေတာအပြစ်မဲ့ရဲသားပြည်သူတို့ကိုလေကြောင်းတိုက်ခိုက်မှုများဇက်တိုက်ပြုလုပ်နေတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီမုံရွာမြို့နယ်အတွင်းမှာရှိတဲ့နဝရက်ရွှေဆိုင်ဓမြတိုက်မှုပါဝင်ကျူးလွန်သူများအားဖမ်းဆီးရမိတဲ့တဲ့င်ကိုတင်ပြပေးပါမယ်။2024ခုနှစ်စက်တင်ဘာလအတွင်းမုံရွာမြို့နယ်အတွင်းမှာရှိတဲ့နဝရက်ရွှေဆိုင်အားဓမြတိုက်မှုဖြစ်ပေါ်ခဲ့ရမှာပါဝင်ကျူးလွန်သူများဖြစ်တဲ့ဗလာခေါ်တန်းကျော်အေးအသက်29နှစ်ဇီးခွက်ခေါ်ကျော်ထက်အသက်24နှစ်ရှမ်းလေးခေါ်ရန်မျိုးနိုင်အသက်38နှစ်တို့အားကနအူဖမ်းဆီးထိန်းသိမ်းထားနိုင်ခဲ့ကြောင်းမုံရွာမြို့နယ်ပြည်သူ့လုံခြုံရေးအဖွဲ့ PSF နဲ့မုံရွာမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့မှတင်ထုတ်ပြန်ပါရီမုံရွာမြို့နယ်ပါကဖတာဝန်ခံဆရာကျောင်းမုံရွာမြို့နယ်ပါလာဖတာဝန်ခံကိုအားကူတို့ဦးဆောင်ပြီးတော့ရင်းမပင်ခရိုင်တက်ရင်16မြင်းဆောင်30နှစ်38စတဲ့အဖွဲ့များအပြင်လူခေအဖွဲ့များပူးပေါင်းပြီးတော့ထိုတဲခံများကိုဖမ်းဆီးဖော်ထုတ်ခဲ့ခြင်းဖြစ်တယ်လို့သိရပါရီဆက်လက်ပြီးနောက်ဆက်တွဲအရေးယူမှုများနဲ့အမှုမှာပါဝင်ပတ်သက်ပြီးဖမ်းဆီးရန်ကြံရှိနေသေးတဲ့ဆက်ဆက်တဲခံများအားမုံရွာမြို့နယ်ပါလာဖ Facebook Page မှာတပုံနဲ့တကွဝရမ်းထုတ်ပြီးတော့ကြော်ညာသွားမှာဖြစ်ပြီးအမြန်ဆုံးဖော်ထုတ်ဖမ်းဆီးအရေးယူသွားမှာဖြစ်ကြောင်းထုတ်ပြန်ထားပါရခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီဟန်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါရခင်ဗျာစီးရီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမွန်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါရခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်2024ခုနှစ်အောက်တိုဘာလ16ရက်နေ့ရေဒီယို energy ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ຫນွေဦးမှာပါပ င်လယ်ဘူးမြို့သိမ်းစစ်ဆေးရေးအတွင်းသိရှိရမည်သောမူရစ်ဆေးဝါးများမိရှုဖျက်ဆီးတဲ့တရင်ကိုဦးစွာတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရီမူဦးဆောင်သောအဖွဲ့သည်ပင်လယ်ဘူးမြို့သိမ်းစစ်ဆေးရေးအတွင်းသိရှိရရှိခဲ့တဲ့မူရစ်ဆေးဝါးတွေကိုမိရှုဖျက်ဆီးခဲ့တဲ့အခမ်းအနားကိုဒေသခံပြည်သူများနဲ့အတူတက်ရောက်ခဲ့ကြောင်း NGO ကာကွယ်ဝန်ကြီးဌာနမှတရင်ထုတ်ပြန်ပါတယ်။ပင်လယ်ဘူးမြို့သိမ်းစစ်ဆေးရေးတွင်သိရှိရရှိခဲ့သောဘိမ်းမြူစက်ပြခွဲ1352ခွဲ၊ဘိမ်းမြူဒုတ်1285ဒုတ်နဲ့တထုတ်လျင်တပိတ်သားကန့်ခံမှတ်၄ချိန်ရှိတဲ့ဘိမ်းမဲ18ထုတ်တို့ကိုမိရှုဖျက်ဆီးခဲ့ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်။မူရစ်ဆေးဝါးမိရှုဖျက်ဆီးခြင်းခန်းနာမှာကာကွယ်ဝန်ကြီးဌာနကဖြီးသူဒေါ်လင်းရဲဘော်များကိုကူညီဆောက်ရှောက်ပေးတဲ့ရမရဖများကိုအထူးကျေးဇူးတင်ကြောင်းဖန်ဆီးရမိထားတဲ့စစ်တုံးမှများကိုမိမြရာမှာမူရစ်ဆေးဝါးသုံးဆွဲထားကြောင်းနဲ့မူရစ်ဆေးဝါးသုံးဆွဲမှစစ်တိုက်နိုင်သူကိုဝန်ခံကြကြောင်းစစ်ကောင်စီတပ်သားများသည်မူရစ်ဆေးဝါးကိုယ်တိုင်သုံးဆွဲယူနာမကယခုသိမ်းဆည်းရမိသည့်ပမာဏကိုကြီးကြီးအားဖြင့်၎င်းတို့ကိုယ်တိုင်ရောင်းဝယ်ဖောက်ကားဖြန့်ချိနေကြောင်းမြို့သားညီညွတ်အစိုးရနေဖြင့်သိမ်းပတ်ရရှိထားသည့်မြို့ရများတွင်ပြည်သူ့အုပ်ချုပ်ရေးကိုပေါ်ဆောင်နေပြီးပြည်သူ့အုပ်ချုပ်ရေးသည်ပြည်သူဝန်ဆောင်မှုလုပ်ငန်းဖြစ်ကြောင်းတနည်းအားဖြင့်ပြည်သူကိုအလုပ်ကျွေးပြုရန်ဖြစ်ကြောင်းတာဝန်ပေးထားသောစစ်ဘက်ရပ်ဘက်တာဝန်ရှိသူများ၏မဟုတ်မမှန်သည့်လှုပ်ဆောင်ခြင်းများကိုလည်းတိတိကျကျကင်တွဲဆောင်ရွက်သွားမည်ဖြစ်ကြောင်းဂျမ်ဘတ်စစ်တပ်၏အချိန်ကြီးအာဏာသိမ်းမှုများကြောင့်ပြည်သူများနှင့်လူငယ်များ၏ဘဝများဆုံးရှုံးနေနာမှုကြီးမားခဲ့ပြီးတိုင်းပြည်သည်လည်းမိသည့်နိုင်ငံနှင့်မရှင်နိုင်ပေမျက်နှာငယ်ခဲ့ရကြောင်း2021ဆီယနာသိမ်းမှုသည်ကျွတ်မဲ့ဆီယနာလွှမ်းမိုး၏ရွယ်ကြောင်းထင်ရှားသည့်အတွက်လက်နက်ကိုင်းခုခံတွန်းလှန်စစ်ကိုမဖြစ်မနေဆင်နွှဲခဲ့ရကြောင်းခုခံတွန်းလှန်မှုမပြုလုပ်လျင်နိုင်ငံအနာကပ်ပြောင်းမည်ဖြစ်သည့်အတွက်ခေတ္တမိုင်းတာဝန်ပေးချက်အရလက်နက်နှင့်အကြမ်းဖက်နေသူကိုလက်နက်နှင့်တွန်းလှန်တိုက်ဖြတ်မှရမည်ဟုတန်နိထန်ချမှတ်ကာတိုက်ပွဲဝင်နေခြင်းဖြစ်ကြောင်းပြောကြားခဲ့တယ်လို့သိရပါတယ်။မူရစ်ဆေးဝါးတိုက်ဖြတ်ရေးကိုမြို့သားညီညီအစိုးရနှင့်ပြည်သူများလက်တွဲညီညီတိုက်ဖြတ်သွားရန်လိုအပ်ကြောင်းကာကွယ်ဝန်ကြီးကတိုက်တွန်းပြောကြားခဲ့ပြီးအခမ်းအနားကိုရုပ်သိမ်းခဲ့ကြောင်းထုတ်ပြန်ထားပါတယ်ရှင်။ဩစတြေးလျနိုင်ငံ Brisbane မြို့မှာကျင်းပမဲ့ဒေါ်လာရေမွေငွေရှာဖွေပွဲပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးတက်ရောက်မဲ့တရင်ကိုလည်းတင်ပြပေးပါမယ်။2024ခုနှစ်နိုဝင်ဘာလ23ရက်စနေနေ့မှာ Brisbane မြို့ရှိမြမပြည်ပွားတိုင်းရင်းသားအဖွဲ့အစည်းများစုပေါင်း၍တက်ဆင်ကျင်းပလျက်ရှိသောမြမရွေးရာတစောင်းနိုင်မီးထွန်းပွဲတော်နဲ့နိုဝင်ဘာလဒေါ်လာရေမွေငွေစီအောင်ပွဲတော်အားစီကားတိုက်မြက်စွာကျင်းပသွားရန်စီစဉ်ထားပြီးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးတက်ရောက်မယ်လို့သိရပါတယ်။စူပါခန်းသားတို့မြို့သားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးတက်ရောက်၍ Brisbane မြို့ရှိမြန်မာတိုင်းရင်းသားဖွဲ့စည်းများမြို့မီမြို့ဖများပါဝင်လူဒေါ်လာအရာစုများနဲ့တွေ့ဆုံမိတ်ဆက်သွားမယ်လို့တင်ပြရရှိပါတယ်ရှင်။နိုင်ငံတကာပါလီမန်များညီလာခံမှမြန်မာလွှတ်တော်ကိုယ်စားလှယ်ဖွဲ့ကကနနိုင်ငံလွှတ်တော်ကိုယ်စားလှယ်ဖွဲ့နဲ့တရားစီတွေ့ဆုံတဲ့တဲ့ရင်ကိုလည်းတင်ပြပေးပါဦးမယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့၌ကျင်းပလျက်ရှိသည့်149ချိန်မြောက်နိုင်ငံတကာပါလီမန်များညီလာခံနှင့်ဆက်ဆက်အစည်းအဝေးများသို့တက်ရောက်လျက်ရှိသည့်မြန်မာလွှတ်တော်ကိုယ်စားလှယ်ဖွဲ့ဟာညီလာခံတတိယနေ့မြောက်ဖြစ်သည့်အောက်တိုဘာ15ရက်နေ့နံနက်ပိုင်းမှစ၍ Harnessing Science, Technology and Innovation for a More Peaceful and Sustainable Future ကောင်စဉ်ဖြင့်ဆွေးနွေးလျက်ရှိသည့်ညီလာခံ၏ General Debate အစီအစဉ်မှပါဝင်တက်ရောက်ခဲ့ပါသည်။ဒါအပြင်ဆက်ဆက်အစည်းအဝေးဖြစ်သည့် Camp Parliamentive the Balance for Sexual and Reproductive Health and Rights ကောင်စဉ်ဖြင့်ပြုလုပ်သည့်ဆွေးနွေးပွဲပြည်ပဆိုင်ရာလူသားချင်းစာနာထောက်ထားမှုဥပဒေကိုလေးစားမှုမြင့်တင်ရေးကော်မတီအစည်းအဝေးနဲ့ဒီမိုကရေစီနှင့်လူခွေးရေးဆိုင်ရာအမြဲတမ်းကော်မတီအစည်းအဝေးများကိုတက်ရောက်ခဲ့တယ်လို့သိရရှိပါတယ်။လာတူမြန်မာလွှတ်တော်ကိုယ်စားလှယ်ဖွဲ့သည်ကာနာနိုင်ငံလွှတ်တော်ကိုယ်စားလှယ်ဖွဲ့နှင့်တရားစီတွေ့ဆုံခဲ့ပြီးလက်ရှိမြန်မာရေးအခြေအနေများဂျမက်စစ်ကောင်စီကကျူးလွန်လျက်ရှိသည့်လူခွင့်ရေးချုပ်ဖောက်မှုများကိုရှင်းလင်းပြောကြားခဲ့ကတစ်ဖက်ပူးပေါင်းဆောင်ရွက်သွားမယ့်ကဏ္ဍများကိုဆွေးနွေးခဲ့တယ်လို့သိရရှိပါတယ်ရှင်။ဂျမစီအုပ်စုအနေနဲ့လူခွေးရေးချုပ်ပေါမှု639မှုကိုစက်တင်ဘာလတွင်ကျူးလွန်ခဲ့တဲ့တဲ့ရင်ကိုလည်းတင်ပြပေးပါမယ်။ဂျမစီအုပ်စုအနေနဲ့လူခွေးရေးချုပ်ပေါမှု639မှုကိုစက်တင်ဘာလအတွင်းကျူးလွန်ခဲ့တယ်လို့လူခွေးရေးဆိုင်ရာဝန်ကြီးဌာနဒုတိယဝန်ကြီးခွန်မဟန်ထံကဆိုပါတယ်။ဂျမစီအုပ်စုအနေနဲ့လူခွေးရေးချုပ်ပေါမှုများကိုစက်တင်ဘာလတွင်ကျူးလွန်လာမှာပုံမဆိုးရွားလာတာကိုတွေ့ရှိရပါတယ်။မှတ်တမ်းတင်တွေ့ရှိချက်များအရတရားလည်လို့တက်ဖြတ်ခဲ့တဲ့အမှုပေါင်း119မှုနေနဲ့ကိုပိုင်းပစ္စည်းများကိုမိရှုဖျက်ဆီးခဲ့တဲ့အမှုပေါင်း100မှုအခြားချိုးဖောက်မှု122မှုအပါအဝင်လူခွေးရေးချိုးဖောက်မှုပေါင်း639မှုကိုရရဆက်ဆက်ကျူးလွန်ခဲ့တာကိုတွေ့ရှိရပါတယ်လို့ဆိုပါတယ်မြန်မာနိုင်ငံတော်အမှာချမ်းမတ်ဆေးဥစုရဲ့လူခွေးရေးချိုးဖောက်မှုတွေနေ့စဉ်ဖြစ်ပွားနေပြီးမြို့သားညီညီအစိုးရလူခွေးရေးဆိုင်ရာဝန်ကြီးဌာနအနေနဲ့ဆိုဝါချက်လက်တွေကိုတိကျသေးကြတဲ့အရင်းမြစ်တွေကတစ်ဆင့်ကောက်ယူမှတ်တမ်းတင်လျက်ရှိပါတယ်2024ခုနှစ်စက်တင်ဘာလအတွင်းဂျမစီအုပ်စုရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုတိုင်းနယ်ပြည်နယ်လိုက်အမှုမျိုးစားလိုက်ပြီးအထူးဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုများကိုပါမှတ်တမ်းတင်ထားရှိပြီးနိုင်ငံတကာယန္တရားတွေကိုလည်းအချိန်နဲ့တပြင်းညီပေးဖို့ထားရှိတယ်လို့ဆိုပါတယ်ရှင်။ လူသမားကြီးအားသိမြင်မြင့်တင်းရေးစကားဝိုင်း NGO လူသမားဝန်ကြီးဌာနဒုဝန်ကြီးပါဝင်ဆွေးနွေးမယ်ဆိုတဲ့သတင်းကိုလည်းတင်ပြပေးပါအောင်မယ်။မြို့သားညီညွတ်အစိုးရလူသမားဝန်ကြီးဌာနကကောင်ထက်ဖို့ဆောင်ရွက်နေတဲ့ယုံကြည်ရာပန်းနိုင်လူသမားကြီးအားသိမြင်မြင့်တင်းရေးစကားဝိုင်းအစီအစဉ်မှာထိုင်းရောက်မြန်မာရွှေ့ပြောင်းလူသမားများအနေနဲ့ထိုင်းနိုင်ငံမှာကောင်ထက်ဖို့သွားရန်ရှိသည့်ပန်းရောင်ဘတ်အသစ်ကိစ္စနဲ့ပတ်သက်ပြီးသိရှိရန်လိုအပ်သည့်ကိစ္စရပ်များကိုထိုင်းရောက်မြန်မာလူသမားများနဲ့ပန်းရောင်ဘတ်သစ်ဘာလဲဘယ်လဲဆိုတဲ့ကောင်းစဉ်ဖြင့်စကားဝိုင်းဆွေးနွေးပွဲတစ်ရက်ကိုကျင်းပမယ်လို့သိရပါတယ်။ဆိုပါစကားဝိုင်းကိုအောက်တိုဘာ16ရက်ညပိုင်းမြန်မာစံတော်ချိန်9နာရီမှာကျင်းပသွားမှာပဲဖြစ်ပါတယ်။ဆွေးနွေးပြောကြားမိပုဂ္ဂိုလ်များအနေနဲ့ဦးကျော်နေဒုတိယဝန်ကြီး NGO လူ့သမားဝန်ကြီးဌာနကိုရဲမင်းထိုင်းနိုင်ငံလူ့သမားရေးလှူရှားသူဦးဝေလင်းမောင်ထိုင်းနိုင်ငံဆိုင်ရာလူ့သမားတန်ရာရှိ CDM တို့ပါဝင်ဆွေးနွေးမှာဖြစ်ပါတယ်ရှင်။Avas Company ဟာစေုပ်စုပို့လင်းတွေနဲ့လက်နက်တွေရောင်းချနေတဲ့ AVIC Company နဲ့စီးပွားရေးရာရောဤပညာရပါလက်တွဲဆောင်ရွက်နေတဲ့ဆိုတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။ဥရောပနိုင်ငံကြီး၃ခုရဲ့အစိုးရတွေရှယ်ယာအများစုပါဝင်တဲ့ Avas Company ဟာစေုပ်စုပို့လင်းတွေနဲ့လက်နက်တွေရောင်းချနေတဲ့ AVIC Company နဲ့စီးပွားရေးရာရောဤပညာရပါလက်တွဲဆောင်ရွက်နေတယ်လို့သွေးစုငွေဖြတ်တောက်ရေးခံမင်းကဖော်ပြပါရယ်။ Avas Company ဟာပြည်သစ်ခြေဆိုင်လေကြောင်းကုမ္ပဏီကြီးတစ်ခုဖြစ်ပြီးဥရောပရဲ့အကြီးဆုံးလေကြောင်းကုမ္ပဏီဖြစ်ပါတယ်။ Avas Company မှာပြင်သစ်ဂျာမနီနဲ့စပိန်အစိုးရတွေဟာရှယ်ယာအများကြီးထည့်ဝင်ထားပါတယ်။ပြင်သစ်အစိုးရကရှယ်ယာ 10.1% ခန့်နှုန်း၊ဂျာမန်အစိုးရက 10.1% ခန့်နှုန်းနဲ့စပိန်အစိုးရက 4.1% ခန့်နှုန်းပါဝင်ပါတယ်။ဥရောပလေကြောင်းကုမ္ပဏီကြီးဖြစ်တဲ့ Airbus ဟာဂျာမန်စီးပွားရေးကိုလေယာဉ်၊လေယာဉ်တပ်လက်နက်နဲ့လေယာဉ်ဖြည့်ပြင်းဝန်ဆောင်မှုတွေရောင်းချပေးနေတဲ့တရုတ်အစိုးရပိုင်း AVIC ကုမ္ပဏီရဲ့အရေးကြီးတဲ့ရှယ်ယာရှင်ဖြစ်တယ်လို့စီးပွားမိတ်ပတ်လည်းဖြစ်ပါတယ်လို့ဖော်ပြပါတယ်။လက်ရှိမှာတော့ Airbus ဟာ AVIC ကုမ္ပဏီနဲ့အတူလေကြောင်းနဲ့ပတ်သက်တဲ့လုပ်ငန်းကွဲပေါင်းများစွာကိုလှုပ်ဆောင်လျက်ရှိပါတယ် Justice for Myanmar ရဲ့အစီရင်ခံစာအရ2018ခုနှစ်မှာ Avas နဲ့ AVIC ကုမ္ပဏီတို့ကြားလုံဆောင်ခဲ့တဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတန်ဖိုးငွေပမာဏဟာ American Dollar 3,900 ရှိခဲ့ပါတယ် Avas နဲ့လက်တွဲလုပ်ကိုင်နေတဲ့ကတိယုတ်ကုမ္ပဏီ AVIC မှစစ်သုံးလေယာဉ်တွေလေယာဉ်တပ်လက်နက်တွေနဲ့ဒီပညာကူညီတွေကိုအသုံးပြုပြီးဂျမစီယုစုကရဆက်ကြမ်းကြုတ်လာတဲ့အစီအရာစုမှုတွေကိုဆက်လက်ကျူးလွန်နေနိုင်တာဖြစ်တယ်လို့သိရပါတယ်ရှင်တဲယောဂါရှိသူကို TB ဆေးများပေးကုသခံရသည့်အသားရပါတီထောင်မှနိုင်ငံရေးအကျဉ်းသားတဦးကြားဆုံးတဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။တဲယောဂါရှိသူကို TB ဆေးများပေးကုသခံရတဲ့အသားရပါတီထောင်မှနိုင်ငံရေးအကျဉ်းသားတဦးကြားဆုံးခဲ့ရတယ်လို့အောက်တိုဘာ15ရက်မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကသတင်းထုတ်ပြန်ပါတယ်။အသက်42နှစ်အရွယ်ကိုထေအောင်ကျော်ဟာစစ်ကောင်စီလက်အောက်ခံများမှ2021ခုနှစ်ဒီဇင်ဘာလ5ရက်နေ့မှာဖမ်းအတွင်ဖမ်းဆီးပြီးနောက်ပုံမှန်50ကငယ်50ညတို့ဖြင့်ထောင်နဲ့15နှစ်ချမှတ်ခဲ့ကြပြီးကောင်စီနဲ့ဖန်စီချိန်မှစပြီးကိုထေအောင်ကျော်အားညမနေဆက်မှုများပြုလုပ်ခဲ့ပြီးနောက်ဖအံတောင်ကလေးထောင်သို့ပို့ဆောင်ခဲ့ပြီးဖန်စီချုပ်နှောင်ခဲ့တယ်လို့သိရပါတယ်။နိုင်ငံချင်းသားကိုထေအောင်ကျော်အားတောင်ကလေးထောင်မှတဆင့်ကြံမျောထောင်သို့2022ခုနှစ်တွင်ထောင်ပြောင်းရွှေ့ခဲ့ကကြံမျောထောင်မှတာယာရီထောင်သို့ထောင်ပြောင်းရွှေ့ပြီးတာယာရီထောင်တိုက်ထဲတွင်ချုံနှောင်ခြင်းခံခဲ့ရပါတယ်။ Diary ထောင်တိုက်ထဲတွင်ဗန်းစီချုံနှောင်ခံထားရစဉ်ကျမကြီးထိပ်ရပြီးနေမကောင်းဖြစ်သည့်အတွက်ထောင်ဆရာဝန်ဖြင့်ပြသရာတွင် TB ရောဂါဖြစ်ကြောင်းထောင်ဆရာဝန်မှပြောဆိုကာ TB ဆေးများကို3လနီးပါးတောက်သုံးခဲ့ရပြီးမန်နေဂျာတွင်မူကိုထေအောင်ကျော်၏အသေးရောဂါရှိနေကြောင်းနောက်ပိုင်းတွင်မှသိရှိရတယ်လို့ဖော်ပြပါတယ်။ရောဂါပြင်းထန်လာသည့်ကိုထေအောင်ကျော်အား2024ခုနှစ်ဇူလိုင်လတွင်ထောင်ပြင်ပဆေးရုံသို့ပို့ပေးခဲ့ပြီးစက်တင်ဘာလတွင်မူရောဂါပြန်လည်တက်တာလာကြောင်းပြော၍ Diary ထောင်သို့ပြန်လည်ခေါ်ဆောင်ချုံနှောင်ခဲ့ပြီးထောင်ထဲတွင်နှစ်ပတ်ကြာခန့်ပြန်လည်နေထိုင်ရစဉ်တဲယောဂါပုံမှုဆွေးရလာပြီးထောင်ပြင်ပဆေးရုံတို့ပြန်လည်ပြသရန်လိုအပ်လာခဲ့ပြီးချိန်မီထောင်ပြင်ပဆေးရုံတို့ပို့ဆောင်နိုင်ခြင်းမရှိသည့်အတွက်ထောင်ပြင်ပဆေးရုံတို့ရောက်ရှိခြင်းတွင်သတိလစ်မေမျောက73ရက်နေ့ညနေ 6:20 ခန့်တွင်မူသတိလုံးဝပြန်လည်လာခြင်းမရှိတော့ဘဲကြာဆုံးသွားခဲ့ရပါတယ်။2024ခုနှစ်ဇန်နဝါရီလမှအောက်တိုဘာလ15ရက်နေ့ထိကျင်းနောင်တွင်ဆေးဝါးဆောင်ရှားမှုလုံလောက်စွာမရရှိ၍နိုင်ငံချင်းသားကိုထေအောင်ကျော်ပါဝင်နိုင်ငံချင်းသားအချင်းသူ14ဦးကြာဆုံးခဲ့ရပါတယ်ရှင်။မုံရမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နှင့်ရဲကြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့ရဲကြီးပြည်သူ့ကာကွယ်ရေးအဖွဲ့များတွဲဆုံ၍မြို့နယ်လုပ်ငန်းစဉ်များချပြရှင်းလင်းတဲ့တရင်ကိုလည်းတင်ပြပေးပါမယ်။မုံရမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဟာအောက်တိုဘာလ14ရက်နေ့တွင်တိုင်းနယ်တွင်းရှိရဲကြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့များရဲကြီးပြည်သူ့ကာကွယ်ရေးအဖွဲ့များနှင့်တွဲဆုံပြီးမြို့နယ်လုပ်ငန်းစဉ်များရှင်းလင်းခြင်းရဲကြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့နှင့်ရဲကြီးပြည်သူ့ကာကွယ်ရေးအဖွဲ့များအချင်းချင်းပူရန်လုတ်ကိုင်းနိုင်ရေးအတွက်ညှိနှိုင်းဆောင်ရွက်ပေးခြင်းရဲကြီးတစိတုံးများအနန္တရေး NGO INGO ဖွဲ့များခြေရွာတွင်ဝင်ရောက်လာခြင်းပေါ်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့နှင့်ချိတ်ဆက်၍စနစ်တကျလက်ခံဆောင်ရွက်နိုင်ရေးများအားဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်ဆက်လက်ပြီးကျန်းမာရေးနှင့်ပညာရေးတာဝန်ခံများမှလည်းမြို့နယ်တွင်ဆောင်ရွက်ချက်များရှင်းလင်းပြခဲ့ပြီးလိုအပ်ချက်များပေါ်ညှိနှိုင်းဆောင်ရွက်ခဲ့ကြကြောင်းသိရှိရပါတယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Video NUG သတင်းတော့မင်းတီဟန်မင်းစစ်သွေးနဲ့ Car Share တို့ကပြပို့ထားတာဖြစ်ပါတယ်ရှင်
ပြည်တွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကဘာတိုင်ဆုံမောင်စစ်မုံရေးသားထားပြီးလှုပ်လက်ရွေဦးဖတ်ကြားထားတဲ့ကြီးလက်အစစာစေးပြားတိုင်းပြည်ဆိုတဲ့တေယောစာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။မင်းအောင်လှိုင်ကပြင်ပရင်းနှီးမြုပ်နှံမှုမလာတော့လို့စီးပွားရေးလုပ်ငန်းရှင်တွေကိုစိုက်ပျိုးမွေးမြူရေးပဲလုပ်တော့လို့ပြောနေခြင်း။သူကောင်တွေကလည်းအကြမခံကျိုးကန်းတွေအတွက်ထီလက်မှတ်10ရွက်တသိန်းနဲ့လုပ်ငန်းရှင်တွေကိုအတင်းကျလိုက်ရောင်းနေတယ်။တန်ကောင်စရင်ကောက်ရင်စရင်လုပ်ဖို့ကွန်ပျူတာမရှိလို့ကွန်ပျူတာဘိုးငွေကောက်တဲ့အဖွဲ့ကလည်းတတ်တတ်သူတို့ကန်ကောင်းတာပေါ့လေ။ဖန်ဘက်တော့တန်ကောင်အဖွဲ့ကို RPG နဲ့တောင်ပုတ်လွတ်လိုက်တာ။တန်ကောင်တွေအားလုံးကိုစရင်ပစ်မှတ်လို့ပြောပြီးသားပဲလေ။သေချင်ကောက်ကြပေါ့။တန်ကောင်ကနေသေကောင်ဖြစ်သွားနိုင်တာပဲ။စကားမဆက်ဇော်မဲလုံးတူမရင်းကောင်ငတ်ကြီးကြချက်တော့တင်းရင်းရှင်ရေးပြေးနေတာတော့ကြောက်စိမ့်လက်ကောင်နဲ့ကြောက်စိမ့်တုံးလေးကလက်ကမလှုပ်ဘူးအဲ့ဘက်မှာတခြားစစ်ဘိုးတွေဆို KTV မှာအမီးနှံ့ရင်သေရတာသူ့ကြမှာခွေးသေးဝက်သေးအင်းလေအဲ့လိုပဲသေထိုက်တာကိုလူတက်လူရက်မတိုင်းကျင့်ဆေးချက်အကူတို့မကောင်းမှုတွေကလေးလွန်လို့မြေကြီးကဆက်မထမ်းထားနိုင်လို့ကောင်စားတွေမဟုတ်လားစကားမဆက်သူ့အလောင်းများကြော့တဲ့စစ်သားအဲ့လေကံပစ်တဲ့စစ်သားရှိသေးလားအေးလေစစ်တပ်ဆိုဒီမှာလဲဘိန်းသမားစေသမားမတိန်ကောင်နဲ့လူတပ်သမားတခိုးတမြအကျင့်စရိတ်တာတွင်းဆုံးကြတွေကြီးစုထားတာမဟုတ်လားသူတို့မို့မိလိုက်ရင်ဆေးပြားနဲ့ဘိန်းဖြူနဲ့ခိုးရပါတိုက်ရပါလက်ဖို့ယတနာတွေ ਨੇ ပင်လေဘူးတိန်တော်ဘိန်းဖြူတွေအများကြီးမိတယ်အဲ့ဒီတနေ့လုံးဘိန်းသမားတွေဖြစ်အောင်လှုပ်ထားတာကြားပလေကောလင်ဝန်းသူပင်လေဘူးဟောက်မလင်းကနေပူတာအူထိဘိန်းသမားတွေများလွန်းလို့အအတူ300ကကူးဆက်နေတဲ့ HIV ပိုးပြန့်နှံ့မှုတောင်ဘလို့ထိမ့်ရမှမသိတဲ့နေရာတွေပေါ့ PDF တွေကပဲဘိန်းတိုက်ဖြတ်နိုင်မှ HIV ကူးစက်နှုန်းကျမှာအခုလိုဆေးတို့အားရှားပါတဲ့ကာလမှာဘလောက်ဆိုးဝနေမလဲတွေးတာကြည့်ဒီဒေါ်လာကြီးဟာနေကြားဆောက်တက်တွေပြည်သူစစ်အဖွဲ့တွေနဲ့စစ်အုပ်စုပေါင်းပြီးစနစ်တကျအခွင့်ပြုထုတ်လို့ဖြန့်ချီထားတဲ့ဘိန်းဖြူနဲ့ဆေးပြားတိုက်ဖြတ်ရေးပါတွဲလို့ရမယ်ဒေါ်လာကြီးဖြစ်ပါတယ်မဟုတ်ရင်ဒါတွေဟာအီရန်မှဝန်တော့ဝန်ပိုးကြီးဖြစ်လာမှာပဲ88ဖြစ်ပြီးကြတဲ့ကစစ်တပ်ကရဲနေရာပါဝင်ယူပြီးပညာရေးနဲ့ကျန်းမာရေးမှာဘတ်ဂျက်ကောင်းကောင်းမတုံးပဲစစ်တပ်ထဲမရောက်တဲ့လူငယ်တွေကိုအရက်ဆက်လိုက်မူရစေဝါအပြာကားတွေနဲ့စနစ်တကျဖျက်ဆီးတဲ့စီမံကိန်းတွေချမှတ်လှုပ်ဆောင်လာခဲ့တဲ့ဒဏ်တွေတပါးတည်းဖြေနိုင်မှတိုင်းပြည်ထူထောင်ရေးရှေ့ခရီးအဆင်ပြေမှာပါဒီစီမံကိန်းတွေဟာအပြည့်ပြည့်ဆိုင်ရာထေရဝါဒသာသနာပြုတက္ကသိုလ်ပါချုပ်ဆရာတော်ဦးစေကိန်ဒရဲ့လက်ဝဲရန်လက်ရာရန်တွေတောင်သူ့ရဲ့ဓမ္မတူတကားတွေနဲ့ဆေးပြားကူးကြတဲ့အထိခရီးရောက်ခဲ့တာမဟုတ်လားအခုတော့သူရှူးသူပတ်တတနယ်လုံးဆေးပြားသုံးနေပေါ်ကရောက်သွားတော့တာပဲလေဆေးကြောင်ပြီးကိုမိမကိုလှော့နဲ့တိုက်ဖြတ်ပစ်တဲ့စစ်ဘိုးတွေထိပေါ်လာတာကြည့်ပေါ့အခုဆိုပအုပ်ပြည်သူစစ်တွေတောင်မင်းတို့ဆေးပြားအဝသုံးချင်ရင်စစ်တင်တန်းတက်ဆိုပြီးဆွဲဆောင်နေရတဲ့အစ်စ်တိုင်းပြည်ဟာဆေးပြားကိုအယူမူစစ်တိုက်ပို့ထိသုံးနေရတဲ့အခြေအနေဆိုက်လာပြီလေနာလာဂီရိစင်ကိုအရက်ကိုမောင်းတိုက်ပြီးဖျားကိုလုတ်ကြံခိုင်းတဲ့အကွက်ပေါ့ဆေးပြားမပါဘဲကိုဆွေကိုမျိုးကိုပြန်တက်ပြနှိမ်နှင်းဖို့ပဲလွယ်မလဲကိုပြည်သူကိုတိတိနဲ့ဒုက္ခပေးညစ်ပညှဉ်းပန်းနှိမ့်ကိုတက်ပြဖို့ကတေချာဆိုင်ဝါလှုပ်ချိန်ရထားတဲ့သူတွေကဆေးပြားသုံးထားတဲ့သူတွေကိုဥဆောင်မှရမှာမဟုတ်လားအမြင်မှားတွေချမှတ်ပေးတဲ့လမ်းကြောင်းမှာအသိမှားကအသိမဲ့ကိုဥဆောင်ခိုင်းတာပေါ့လေတားကြောက်သားလွယ်လွယ်တက်လွယ်လွယ်မိတိုက်မိုက်ချင်တိုင်းမိုက်နေတာပေါ့ဒီတက်နဲ့ဒီပြေမပြတ်ဘယ်တက်နဲ့ဘယ်ပြေပြတ်မလဲစေပြာလမ်းကြောင်းဘိန်းဖြူလမ်းကြောင်းတွေပါမတိုက်ခိုက်မဖြက်စီမဟန့်တားနိုင်ရင်ကို့အချင်းချင်းမျက်နှာချင်းဆိုင်ပြင်းရမယ့်အခြေဆိုင်လာမှာပါဒါဟာစစ်တပ်ရဲ့တိုင်းပြည်အလုံးစုံဖြက်စီရေးလှုပ်ဆောင်ချက်တွေပါငါနဲ့အတူပြက်ပြုံးပျောက်ဆုံးရမယ်ပေါ့လေအခုဆိုရင်မြို့တွေမှာနေစင်နဲ့မျှခိုးမှုနဲ့ဓမြမှုကြီးပါပဲအဲ့ဓာတွေကလက်သက်မွေးတာတွေခိုးဆုလူရက်တွေနဲ့ခွေးသုံးခွေးကကျူးလွန်တာမှုဘယ်သူမှတိုင်လို့ခုခံလို့လည်းမရပါဘူးလူရောပစ္စည်းရောပြောင်တောင်းပြောင်ပြန်ပေးဆွဲတဲ့ပြောင်အမှုကျန်းရံကိုကြောက်ရသလိုအမောင်ချောင်းနေတဲ့ဓမြရံနဲ့နေကင်းကြောင်တောင်းပြောင်ခိုးနေတဲ့သခိုးရံကလည်းရှိပါသေးတယ်ကြီးလန့်စားစားဆေးပြားတိုင်းပြည်လေအဲ့ဒါလိုခြေနေမှာအခုနှစ်ထပ်နဲ့မြို့ပေါ်နေရစ်တာကိုပဲတာသမီကြောင်းထားတာကိုပဲအပြစ်ရှိတယ်လို့ပြောဆိုတတ်မှတ်တဲ့ဥကြောင်ကြားတံကိုလည်းခံရသေးတယ်ကိုလုံနေတာမှနိုင်ငံရေးကိုနေတာကမှတော်လန်ကြီးအရလိုတတ်မှတ်ချင်သူတွေပေးပေါ့ရေးသူကဘာတိုင်ဆုံမောင်စစ်မုံတော်လန်သူပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နှွေးဦးပါ
Radio NUG သတင်းရှင်များခင်ဗျာဒီနေ့မနေ့ရက်နောက်ဆုံးအစီအစဉ်အနေနဲ့တော်လိုင်းတေးဂီတာအစီအစဉ်ဖြစ်ပါတယ် Rain တီဆိုထားတဲ့လူချင်းတာအမှန်တရားဆိုတဲ့တော်လိုင်းတေးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။ မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.89 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်မြန်မာနိုင်ငံရဲ့အစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လင်းနေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်